တရုတ်နိုင်ငံဘက်ကနေမြန်မာနိုင်ငံသားတွေကိုအလုလုပ်ဖို့ခေါ်ယူနေပြီမဲ့မြန်မာဘက်ကတော့နေဆက်ဖြတ်ကျော်ခွင့်ကိုကန့်သတ်ချက်တွေနဲ့ထုတ်ပေးနေတာကြောင့်မူဆယ်မြို့ပေါ်မှာထောင်ထဲချီတဲ့လူတွေလှနဲ့ချီပြီးစောင့်နေရပါတယ်။နေဆက်ဖြတ်ကျော်ခွင့်စောက်အနီကိုရဖို့မြန်မာငွေ340လောက်အထိမြန်မာတာဝန်ရှိသူတွေကအစဉ်စဉ်တောင်းခံနေပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးမတ်စုမုံကပြောပြပေးပါခင်ဗျာ။
ဒီနှစ်2023ခုနှစ်နှစ်စမိုင်းကနေစပြီးတော့တရုတ်ကမူဆယ်နယ်စပ်ဂိတ်တွေကိုပြန်ပြီးတော့ဖွင့်ပေးလိုက်ပါတယ်။ဒါပေမဲ့မြန်မာလူဝင်မှုကြီးကြပ်ရေးဌာနကတော့နယ်စပ်ဖြတ်ကျော်ခွင့်စာအုပ်ကိုရှမ်းပြည်နယ်မှတ်ပုံတင်73မြင်းဆောင်နဲ့မူဆယ်သကောင်စင်းကင်ဆောင်ထားတဲ့သူတွေကိုပဲဦးစားပေးထုတ်ပေးနေတာပါ။ဒါကြောင့်မူဆယ်မှာနေထိုင်ကြောင်းသကောင်စင်းပြောင်းရွှေ့တာတွေထောက်ခံစာတွေလုပ်ဖို့ဆိုရင်လူတစ်ယောက်ကိုမြန်မာငွေ340လောက်အထိပေးဆောင်ရပါတယ်။တရုတ်မြန်မာနယ်စပ်ဖြတ်ကျော်ခွင့်စာအုပ်အနီကိုရဖို့မူဆယ်မြို့ပေါ်မှာစောင့်ဆိုင်နေသူကထောင်နဲ့ချီပြီးရှိလာနေတယ်လို့ရွှေလီမြို့ကအလုတ်ကိုင်ရှာဖွေရေးလုပ်ငန်းရှင်တဦးက VOA မြန်မာပိုင်းကိုပြောပြပါဗျာ
။တရုတ်ပြည်ပမှာတော့ဒီလုပ်ငန်းတော်ရဲလုပ်ဝင်နေတဲ့ဟိုတရုတ်လောကကြီးတော်များများရတယ်။အားယူအလုံးတားခေါ်ရပါတော့အလိကကတနာတော့မြန်မာပြည်ကနေဒီဝင်လို့မရတဲ့ကတနာတို့ကတော့တော့ဖြစ်နေတာကြောက်ပဲ။ဒီတော့တဲ့ဥကျန်းနေမှာလည်းလူတွေတော်တော်များများဟိုရောက်နေတယ်ဗျ။အားယူပြည့်ပြည့်နေတာပေါ့ဒီလိုက။ဆာကူရန်ကုန်လို့ပါလို့အခြားမြစ်ကြီးနဲ့ပညာလို့အခြားမြင်းကောင်းတွေ14မြင်းကောင်းတွေပါနေရတယ်ဗျ။ဒီလိုမူးစဲအိမ်အောင်ဇာအဝင်ပြီးတော့မှနော်အပီးကြီးလောက်ပြီးတော့မှသူကအဲ့လိုမျိုးအခဲနဲ့ဝင်ရတာဖြစ်တဲ့အတွက်ကြောင့်သူကတော့အဆန်တောက်ပြီးပြရတာဗျ။
တကြံမတိုင်ခင်တုန်းကတော့မူးစဲအိမ်အောင်စုဇာပြနိုင်တဲ့သူတိုင်းနေဆက်ဖြတ်ကျော်ခွင့်ရနိုင်ပေမဲ့အခုနောက်ပိုင်းမှာတော့ရက်ကွက်ကြေးရွာထောက်ခံချက်ပိုင်ဆိုင်မှုအထောက်အထားတွေကိုပါပေးနေရတာပါ။ဒါကြောင့်အနေနဲ့အရရက်ကလာတဲ့သူတွေအများအပြားတောင့်တင်နေတယ်လို့မူဆယ်နေဆက်ကုံသွေးရေးကတာဝန်ရှိသူတူက VOA ကိုပြောပါတယ်
။ကျွန်တော်တို့တောင်မှဖဏပိုင်ရနဲ့လက်ကွန်းသတိနေရတဲ့လူတောင်မှကျွန်တော်တို့ဒီဥကြီးတဲ့ဝင်ဖို့လို့တောင်းလို့လို့မရဘူးဖြစ်နေ။တောင်းတော့ဘူး။အဲ့နာသုံးတဲ့ဝင်ကျင်တော့ဖြစ်သွားတယ်။ဒီတော့เนี่ยအဲ့လိုကြီးတောင်းတယ်ဟိုကြံတဲ့ဒီနေနဲ့တိုင်းရလူတွေလည်းအကုန်လုံးပါရောက်ကုန်တာအဲ့လိုမူကျတဲ့မျိုးလုံးရဲ့အတိုင်းတာမှာတော့ထောင်ကနန်းတော့ရှိတယ်တချို့ဆိုအိမ်ငါးတွေအားရလိုက်ကြတယ်အိမ်ငါးမရတဲ့လူတွေကမရကြဟုတ်လားအိမ်ငါးသီးတွေကလည်းခါတိုင်း6000လောက်ရှိတာအခု7000လောက်ဖြစ်သွားတယ
်အခုနောက်ပိုင်းမှာတော့တရုတ်မြန်မာနယ်စပ်ဖြတ်ကျော်ခွင့်စာအုပ်တအုပ်ရဖို့အစဉ်စဉ်ပေးရတဲ့ငွေက340လောက်အထိဖြစ်နေပြီလို့မူဆယ်ဒေသခံတဦးကပြောပါတယ်တရုတ်နယ်စပ်ကဖုန်းအားသွင်းတဲ့ကြိုးနဲ့အပိုပစ္စည်းအထည်ချုပ်စားတောက်ကုန်စတဲ့စက်ယုံတွေမှာလုတ်တဲ့မြမအလုသမားတွေဟာတစ်လကိုတရုတ်ယွမ်ငွေ1500ကနေ2000လောက်အထိရကြပါတယ်။စားလို့ရေးလုပ်ငန်းခွင်တွေမှာနေစားလုပ်နေတဲ့သူတွေကတော့တရက်ကိုယွမ်100ကနေယွမ်300အထိရပါတယ်။တရုတ်ယွမ်ငွေတစ်ယွမ်ကိုမြမကျပ်ငွေက300ဝန်းကျင်ဖြစ်ပါတယ်။မြမပြည်တွင်းမှာအလုတ်ကိုင်းတွေရှားပါလာတဲ့အတွက်တရုတ်နိုင်ငံအပါအဝင်အိန္ဒိချင်းထိုင်းနိုင်ငံဘက်ကိုနေဆက်တွေကနေထွက်ခွာနေတဲ့မြမနိုင်ငံသားတွေဟာတနေ့တခြားများပြားလာနေပါတယ်ရှင်။